မြန်မာနိုင်ငံအတွင်းမှာဆက်ရာဇဝတ်မှုနဲ့လူသားတို့ပေါ်ကျူးလွန်တဲ့ပြစ်မှုမြောက်တာတွေထင်ထင်ရှားရှားဖြစ်နေတယ်လို့လူခွေဆိုင်ရာကုလသမဂ္ဂယုံကပြောဆိုလိုက်တဲ့အပေါ်အထောက်ထားနဲ့ပြောပါလို့စစ်ကောင်စီဘက်ကတုံ့ပြန်ပါတယ်။လူလူရဲ့အသက်အိုးအိမ်စီးစိမ်ကာကွယ်ရေးအတွက်ဆောင်ရွက်နေတာဖြစ်တယ်လို့စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောတာဟာလက်တွေ့ဖြစ်နေတာနဲ့ပြောင်းမြန်ဖြစ်နေတယ်ဆိုပြီးတုံ့ပြန်ဝေဖန်တာလည်းရှိပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းပြောပြပေးပါရှင်
။ဟုတ်ကဲ့မတ်လ15ရက်နေ့ဂျနီဗာမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကုလလူအခွင့်အရေးရုံးပြောခွင့်ရရမီဒာရှမ်ဒါဆန်နီက
In this report we have really been able to identify a pattern over the past year which indicates that this is planned coordinated systemic attacks
ဒီအစီရင်ခံစာထဲမှာပြီးခဲ့တဲ့နှစ်အတွင်းဖြစ်ခဲ့တဲ့ဖြစ်စဉ်ပုံစံတွေကိုတွေ့ရှိဖော်ပြနိုင်ခဲ့ပါတယ်အချက်အလက်တွေအရတိုက်ခိုက်မှုတွေကိုစနစ်တကျကြိုတင်ပြင်ဆင်ချိတ်ဆက်လှုပ်ဆောင်ခဲ့တယ်ဆိုတာပြသနေပါတယ်တိုက်ခိုက်မှုတွေကဆက်ရဆွဲမှုနဲ့လူသားတို့အပေါ်ကျူးလွန်တဲ့ပြစ်မှုကြီးတွေမြောက်နိုင်တာကိုရှင်းရှင်းလင်းလင်းကြီးကိုပြနေပါတယ်ဒီပြစ်မှုတွေကျူးလွန်နေတယ်ဆိုတာလူ့ခွင့်ရေးကော်မရှင်အနေနဲ့အခုချိန်ထိအရှင်းလင်းဆုံးတင်ပြနိုင်တာဖြစ်တယ်လို့ပြောနိုင်ပါတယ
်ဒါအပြင်အစီရင်ခံစာမှာတွေ့ရှိထားတဲ့အသေးစိတ်အချက်အလက်ကိုလည်းရှမ်ဒါဆန်နီက
Just over the last 2 weeks there have been more than 200 incidents mostly related to the armed conflict
လွန်ခဲ့တဲ့တရနှစ်ပတ်အတွင်းဖြစ်ရပ်ပေါင်း200ကျော်ရှိခဲ့ပါတယ်အဓိကကလက်နက်ကင်တိုက်ပွဲတွေနဲ့ဆက်ဆက်နေတဲ့ဖြစ်ရပ်တွေဖြစ်ပါတယ်ဖြစ်တဲ့ပုံစံတွေကလည်းတူပါတယ်တပ်မတော်ကလက်နက်ကြီးနဲ့စပစ်တဲ့ဒါမှမဟုတ်လေကြောင်းကနေစပစ်ပြီးတော့ရွာတွေထဲကိုဝင်ပါတယ်ရွာသားတွေကိုလူသားဒိုင်းတွေအဖြစ်သုံးပါတယ် PDF ဆိုရင်ဒါမှမဟုတ်တန်တရားရှိသူတွေဆိုရင်ဘသူဖြစ်ဖြစ်ပြစ်တတ်ပါတယ်နောက်လူသားဒိုင်းတွေအဖြစ်သုံးခဲ့တဲ့သူတွေကိုလည်းစပစ်ပါတယ်နောက်ဆုံးကြရင်တော့ရွာတွေကိုမိရှို့ပါတယ်ရွာသားတချို့အလောင်းတွေကိုလည်းမိရှို့ပါတယ်စကိုင်းကရင်နဲ့ကယားဘက်မှာဒီပုံစံအတိုင်းဖြစ်နေတာတွေ့နေရပါတယ
်ဒီပေါ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့ညှင်းဆိုလိုက်ပါတယ
်သူတို့အနေနဲ့ဟဲ့တော့ online ပြခါလေးပဲပြောနေတယ်သူတို့လုံးမှာတော့စမ်းကျင်ပဲရေးသားနေတယ်မီဒီယာတွေအများကြီးပဲရေးနေတယ်ဟာလေအားဒီဝေါ်တူကယူပြီးရေးတာဖြစ်နေဖြစ်မှာပေါ့အဲတချို့နေရာတွေမှာဆိုစကားိမ်းမှာဆိုဒီနေရာမီဒီယာအကြမ်းပဲအခွက်တွေနေတယ်သူတို့ကိုမထောက်ခံတဲ့ယူအားတွေကိုဒါပြီးရှုံနေတာရှိတယ်ကျွန်တော်တို့ဒါလိုက်လံပြောကြလုံလုံလေးရဆောင်ရွက်ပေးနေရတယ်ရှိတယ်အဲဒီလုပ်ငန်းဖြစ်စဉ်ယူနေရှိတယ်ပြီးရင်ကျွန်တော်တို့ဒါဆရာဘက်မှာဆိုရင်ကျွန်တော်တို့အနေနဲ့အကြောင်းမဲ့လုပ်ဆရာမီဒီနေရာမီဒီယာအကြမ်းပဲအခွက်တွေနေတယ် ICT စကားကူညီနမဲ့ခံပြောကြဒါအကြမ်းပဲစခန်းကြီးလောက်ဆောင်လာတာချမ်းသာနေရရှိတယ်အဲဒါဒီဘက်ကကျွန်တော်တို့ရဒီလူလူဆိုင်ဝင်စီးကိန်းကောင်ကြီးရတယ်လို့လောင်းဆောင်ရနေတာဖြစ်ပါတယ
်အခုလို့ပြောလာတဲ့အပေါ် NUG အမျိုးသားညီညွတ်ရေးဆိုရလူခွင့်ရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းကတော့
ဒီမြေပြင်မှာဖြစ်ပျက်တဲ့သတင်းတွေကကျွန်တော်တို့ဘက်ကနေဒေသခံလူတွေကိုအဆင်အဆင်မေးမြန်းထားတဲ့သတင်းတွေဖြစ်ပါတယ်ကုလသမဂ္ဂကလည်းအဲ့လိုမျိုးသတင်းတွေကိုခိုင်လုံမှကြေညာဖြစ်ပါတယ်အင်တာနက်တွေဆက်တောက်ထားပြီးနဲ့ဒေသခံပြည်သူတွေကတကယ်အဖြစ်အပျက်ကိုကြေညာထားပါတယ်အဲ့တော့မနေ့ရောကပဲကျွန်တော်တို့ဒီဒေတာခံရဲ့ပြည်စုံတဲ့ခါမှာအခုကျွန်တော်တို့သခိုင်းတိုင်းနဲ့မကွေးတိုင်းတွေမှာရှိတဲ့ရောတို့စောတို့ရင်းမပင်တို့တခြားနေရာဒေတာတွေမှာတကယ့်ကိုအရက်သားတွေကြီးရဲ့ကျေးရွာတွေကိုဥတီထားပြီးပစ်ခတ်တာတတ်ဖြတ်တာနောက်တစ်ခါဘလောက်ထိစိုးစိုးဝါလဲဆိုတော့တကယ့်ကိုမထွက်ပြေးနိုင်တဲ့အဖို့အဖွားအိုတွေမှာအိမ်ထဲမှာရှိရသားနဲ့မိရှုတဲ့ဆိုတဲ့အကြောင်းကိုယ်တိုင်တော့မိသားစုဆုံးရှုံးသွားတဲ့သူတွေရဲ့အတန်ကိုကျွန်တော်ကြားပါတယ်ခုနကကြောကြားသွားတဲ့လောင်းမြန်လုံးဝစန့်ကျင်ပဲဖြစ်ပါတယ်PDF တွေနဲ့လုံးဝမသက်ဆိုင်မင်းနဲ့တာမန်ကြီးရွာဘုံကြီးကျောင်းကြီးစေးရုံကြီးအတင်နဲ့ကျောင်းကြီးကအစမိရှုဖြက်စည်းတာဒီဘလို့မှလက်နဲ့ကင်ဆန့်ကျင်တယ်လို့ပြောလို့မရတဲ့ကလေးသူငယ်တွေအမျိုးသမီးတွေတက်ကြီးရွယ်ကိုတက်ဖြတ်နေတာနောက်တော့မကြင်ကျစော်ကားမှုကိစ္စကပုံမှုပြီးတော့ရားပြလာ
တာဒါအပြင် KNPP PND အမျိုးသားစုတည်ရေးပါတီအတွင်းမှတက်ခုဒန်နီယယ်ကလည
်းဒါတော့မဟုတ်စစ်ဆောင်စခန်းကစိတ်ဆောင်လာတော့အများကြီးရှိတယ်လေတော်တူနေပါတယ် PDF အဲ့ဒီဂျာနယ်မှာတော့မရှိဘူးသို့တော်ဒီချိန်မှာကပြည်လွှမ်းတဲ့လူတွေနဲ့ကုညီတဲ့လူကလေခင်တရားတို့ PDF တို့လည်းလိုက်ကုညီတယ်လေမိဘတွေရှိတယ်ဗညာအဲ့လိုမျိုးအတွေသူတို့တပ်ပုတ်ကူတာပဲရှိတယ်ပေါ့ဥမာအမတန်နေတာထိုင်တာချစ်ချတာအဲ့လိုမျိုးတော့မရှိဘူးသူအဲ့လိုမျိုးပြောရတော့အများကြီးလွဲပြီ
တကယ်တော့အခုလိုဖြစ်နေတာတွေကအရင်မြန်မာစစ်တပ်ကလုပ်နေကြဖြက်လေးချက်ဖြက်ပိုးဆိုးလာနေပြီးအရက်သားတွေကိုပါရန်သူလိုလုပ်ဖြစ်လာတယ်လို့အခုစောင့်ကြည့်သူတွေကပြောနေပါတယ်ခင်ဗျ